သမရဦးဝင်းမြင့်နဲ့ဒုတိယသမရနှူးလွှတ်တော်ဥက္ကဋ္ဌနှူးနဲ့တပ်မတော်ကကွယ်ရေးဦးစီးချုပ်တို့က2019ခုနှစ်နှစ်သစ်အတွက်စုဆောင်စကားတွေကိုအတိအကျပြောဆိုထားကြပါရယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့လူမှုအတွက်နှစ်သစ်စုဆောင်စကားတီးခြားပြောဆိုတာမရှိဘဲတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုနှစ်ကူသဝန်လွှာတွေပေးပို့တယ်လို့သတင်းတွေမှာဖော်ပြပါရယ်ခေါင်းဆောင်အတိအကျရဲ့စုဆောင်စကားတွေကိုကုကြကြောသိန်းကကောက်နှုတ်စုစည်းပြီးတော့ရန်ကုန်မြို့ကနေပေးပို့ထားပါရယ်
လောလောမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစရက်ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုးပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့သမရဦးဝင်းမြင့်ကသူ့ရဲ့နှစ်သစ်ကူစုတောင်းစကားထဲမှာပြောသွားပါတယ်။တွေ့ကြုံရင်းဆိုင်နေရတဲ့အခက်အခဲအကြက်တဲတွေကိုလည်းအမှန်တရားနဲ့တရားမျှတမှုကိုလက်ခံထားပြီးဖြေရှင်းခြင်းဖြင့်ကျော်လွှားလွန်မြောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းစဉ်တွေမှာပို့ပြီးတော့ပူပေါင်းဆောင်ရွက်ကြဖို့လူလူကိုပန်ကြားရင်နှစ်သစ်စုတောင်းစကားပြောသွားပါတယ်
။မိဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်။ဒီမိုစီဖရဲရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ကြပါစေလို့ဆန္ဒပြုရပါတယ်ခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့နှစ်သစ်စုတောင်းစကားတိကျပြောဆိုတာမရှိဘဲတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သက်ကူသွန်လာပေးပို့ခဲ့တယ်လို့ပြည်ရင်းထုတ်ပုဂ္ဂလိကသတင်းစာတချို့မှာရေးသားဖော်ပြကြပါတယ်။ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အဲ့ဒီသွန်လာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကလက်မှတ်ရေးထိုးထားပြီးအမျိုးသားပြည်နယ်တင်မြှင့်ရေးနှင့်ငြိမ်းချမ်းရေးဘုဒ္ဓနာဥက္ကဋ္ဌနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ကပေးပို့သည့်နှစ်သက်ကူသွန်လာအားကြည်ကြည်ရင်းနှီးစွာပေးပို့အပ်ပါသည်။နှစ်သက်တွင်ပျော်ရွှင်ချမ်းမြေပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါသည်လို့ဖော်ပြထားပါတယ်။ပြန့်ဝေခြင်းဆိုတာမှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအစုအဖွဲ့ဒုတိယဥက္ကဋ္ဌအတွင်းရေးမှူးများအားလုံးအဖွဲ့ဝင်များအားလုံးကိုလက်မှတ်ဖော်ပြထားပါတယ်ဒုတိယသမ္မတတဦးမြင့်စွေကတော့ငြိမ်းချမ်းရေးနှင့်အမျိုးသားပြည်နယ်တင်မြှင့်ရေးအမြန်ဆုံးရဖို့ဆုတောင်းစကားပြောထားပါတယ
်နှစ်သက်မှာတိုင်းသားပြည်သူတရလုံးမျှော်လင့်တောက်တာနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်နယ်တင်မြှင့်ရေးတို့ကိုအမြန်ဆုံးရရှိပြီးပြည်သူတို့ရဲ့လူမှုစီပါဘဝများအဖက်ဖက်ကမြင့်မာတိုးတက်ကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်။တိုင်းသားပြည်သူများအားလုံးနှစ်သက်မှာကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ
။ဒုတိယသမ္မတနှစ်ဦးဟင်နရီဗန်တီယူရဲ့ဆုတောင်းစကားမှာတော့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုတာကိုထည့်သွင်းဆန္ဒပြုသွားပါတယ်
။2018ခုနှစ်နှင်းဟောင်းကုန်ဆုံးပြီး2019ခုနှစ်နှစ်သိပ်ကိုစတင်ရောက်ရှိချိန်မှာတိုင်းသားမြစ်ပါငြီကိုမနမများအားလုံးမျှော်လင့်တောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးပါတဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးပြည်သူများရဲ့လူမှုစီးပွားဘဝပုံမတွတ်တယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကျိုးမှန်တဲ့ဆက်လက်အကောင့်ထဲဖို့ဆောင်ရွက်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ
်ဒီကနေ့အချိန်ကာလဟာအမျိုးသားရင်ကြားစီရေးတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်အာဒုံခွန်ဆိုင်ကျိုးပန်းဆောင်ရွက်နေတဲ့ကာလဖြစ်တဲ့ဆိုတာကိုပြည်သူ့လူတော်ဥက္ကဋ္ဌဦးတီခွန်မြတ်ကသူ့ရဲ့ဆုတောင်းစကားထဲမှာအလေးထားပြောသွားပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရာတည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးဖို့အလွန်အရေးကြီးပါတယ်လို့ဦးတီခွန်မြတ်ကပြောပြီးဆုတောင်းစကားဆိုထားပါတယ
်။လွတ်တော်များအနေဖြင့်လည်းတိုင်းရင်းသားပြည်သူများအတွက်တရားမျှတတဲ့ဥပဒေများပေါ်ပေါက်စေရန်ကိုယ်စွမ်းညံစွမ်းရှိတည်၍ကျိုးပန်းဆောင်ရွက်လျက်ရှိပါတယ်။ဒီခုလိုနှစ်သက်မင်္ဂလာအခါသမယမှာမိမိတို့အားလုံးမျှော်လင့်တောင်းတနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်တိုင်းဒေသညီကိုမောင်မများအားလုံးအတူတကွလက်တွဲတည်ဆောက်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအပြန်အလှန်တည်မှီလျက်ရှိပြီးငြိမ်းချမ်းခြင်းဖြင့်နိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့အတွက်အာဃာတအမုန်းတရားတွေအတ္တမာနတွေကိုစွန့်ပယ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တိုင်းမှာအစွဲကင်းစွာနဲ့ပူပေါင်းပါဝင်ဆောင်ရွက်ကြပါလို့အမျိုးသားလူတော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကတိုက်တွန်းရင်းဆုတောင်းစကားပြောပါတယ်
။တယောက်အားနဲ့ယူသောမရတထောင်အားနဲ့ယူသောရဤဆိုသလိုစုပေါင်းအင်အားဖြင့်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ်။မြန်မာနိုင်ငံသားများအလုံးနှစ်သက်မှာပျော်ရွှင်ခြင်းရှင်လန်းဝမ်းမြောက်ခြင်းဖြင့်ပြည့်စုံပြီးတရားချမ်းမြေသောဘဝများကိုပိုင်ဆိုင်နိုင်ကြပါစေကြောင်းနဲ့ဘာသာတရားတိုင်းအစုံမများကိုအစဉ်နှလုံးသွင်းဆောင်ရွက်တတ်သူများဖြစ်ကြပါစေကြောင်းနှစ်သက်စုမကောင်းတောင်းအပ်ပါတယ်
တမတော်ကောင်ရဲ့ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်သက်စုတောင်းစကားမှာတော့ Dengan ini, demokrasi ini mudah berlalu dengan ini federal demokrasi berangsur secara runut berlalu. Tiga pabya biasa dua ramah bahaya. Nanti mah, mengalah abangnya biasa masih lalu. Yoyo senyap menukon serta biro sudah sekarang berthawale.
Kuda aluha, ibu bapa tuai pula, luka sahaja pun luar jadu lalu. Aluha le, ini cian le ni tan luar sana si jahbare.ဒီလူသားအားလုံးရဲ့ဆန္ဒပြည်စုံစည်းမှုတွေကျွန်တော်တက်မတော်နေနဲ့မိဘပြည်သူများအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်ဖြစ်ပါကြောင်းကျွန်တော်ပြောချလိုပါတယ်မိဘပြည်သူများအားလုံးကိုယ်စိတ်နဲ့ပြကြမ်းမှာချမ်းသာပါစေကြောင်းထပ်မံဆုမကောင်းတောက်ပါတယ်ခင်ဗျာဒီစုတောင်းစကားတွေအားလုံးကိုအစိုးရနဲ့တက်မတော်ရဲ့ဒီကနေ့ထုတ်သတင်းစာတွေအားလုံးနဲ့တရားဝင်အင်တာနက်စာမျက်နှာတွေမှာအပြည့်အစုံဖော်ပြထားသလိ